ောင်တန်း33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လျှောက်ထားမှုတွေကိုဒီဇူလိုင်လတွင်ကြားနာမယ်အစီအစဉ်ကိုနေပြည်တော်အထူးတရားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရွက်ပေးနေသူတွေကစနေနေ့မှာပြောပါတယ်မနေ့ကစက်တင်ဘာမှာထောင်နဲ့၃နှစ်စီပြစ်ဒဏ်ချခဲ့တဲ့ရွေးကောက်ပွဲမဲမတမာမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြီးချိုးဖောက်မှုဆွဲချက်နှစ်ခုအတွက်ဇူလိုင်5ရက်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ကြောင်းအမည်မဖော်လို့တဲ့တရားရေးတာဝန်ရှိသူနှုတ်ပြောကြားချက်ကို AP သတင်းကဖော်ပြပါတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒေါ်ဆန်းစုကြည်ကိုယ်တိုင်လူလူနဲ့ဆက်သွယ်ပြောကြားခွင့်မရတယ်လို့သူ့ရှေ့နေတွေဟာလည်း2021နှစ်ကောင်ပိုင်းလောက်ကစပြီးသတင်းဌာနတွေကိုပြောကြားခွင့်ပိတ်ပင်ခံရပါတယ်။ထောင်နဲ့ပြစ်ဒဏ်9နှစ်ချမှတ်တာခံရတဲ့ရဟယင်ဝေယူမှုအပါဝင်အဂတိလိုက်စားမှုဆွဲချက်5ခုအတွက်ကြားနာဖို့ဇူလိုင်12ရက်ဗိုလ်ထုကိုတက်မှတ်ထားတဲ့ပြန်ဇူလိုင်17ရက်အင်ကာနေ့မှာတော့စကားပြောဆက်လက်ဝဲထားရှိမှုနဲ့ကိုရိုနာဗိုင်းရပること့စ်ကန့်သက်ချက်ချိုးဖောက်မှုအပါအဝင်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်တာတွေအတွက်ကြားနာဖို့ရည်တမှတ်ပါတယ်။ဒေါ်ဆန်းစုကြည်ရှင့်တွေကဒီမှာပေါ်ဆွဲချက်တင်တဲ့ပတ်သက်ပြီးကနဦးယူခံဝင်မှုအားလုံးလို့အပေးချခံပြီးဖြစ်ပါတယ်။ယူခံဝင်တဲ့ထက်ကအောက်ညိလိုက်စားမှု9မှုတက်တော့ဆုံးဖြတ်ချက်မချသေးပါဘူး။ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း19မှုနဲ့ထောင်ဒဏ်ဆစုပေါင်း33နဲ့ချထားတာပါ။ရှင့်တွေရဲ့ယူခံဝင်မှုပြင်ဆင်မှုတွေကဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရတာအပါအဝင်ချမှတ်ထားတဲ့ကန့်သက်မှုတွေကြောင့်အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။ဒီဇင်ဘာလမှာနောက်ဆုံးတွေ့ခွင့်ရခဲ့ခြင်းကစပြီးနောက်ထပ်တွေ့ဖို့၅ချိန်လျှောက်ထားခဲ့ပေမယ့်အခုထိတွေ့ခွင့်မရသေးတယ်လို့အကြောင်းပြန်လာလည်းမရှိသေးပါဘူး။